ယူကရိန်းကိုအမေရိကန်ကနောက်ထပ်လက်နက်ခံရန်အမေရိကန်ဒေါ်လာတန်း800ဘိုကူညီထောက်ပံ့တာဟာယူကရိန်းရှေ့ဘက်ချမ်းမှာရုရှားကထိုးစစ်ဆင်နေတာကိုယူကရိန်းအနေနဲ့ခုခံနိုင်ဖို့အတွက်ဖြစ်တယ်လို့အမေရိကန်အစိုးရကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။နောက်ထပ်အခုလိုလက်နက်ခံရနေထပ်မံပေးဖို့မဲ့အကြောင်းကိုသမ္မတဂျိုးဘိုင်ဒန်ကသမ္မတဇာလင်စကီနဲ့တနအီကြာဖုန်းနဲ့စကားပြောဆိုခဲ့စဉ်ထက်သွင်းပြောဆိုခဲ့သလိုနောက်ပိုင်းမှာကြေညာချက်လည်းထုတ်ပြန်ခဲ့ပါတယ်။ရုရှားကဒုံဘက်ဒေသကိုအရှိန်မြင့်ထိုးစစ်ဆင်ဖို့ပြင်ဆင်နေတဲ့အတွက်ယူကရိန်းအနေနဲ့သူ့ကိုယ်သူခုခံကာကွယ်နိုင်အောင်အမေရိကန်ကအကူအညီတွေဆက်ပေးသွားမယ်လို့လည်းသမ္မတဘိုင်ဒန်ကပြောဆိုခဲ့ပါတယ်။အာဏာရှင်တဲ့စာရင်လွတ်မြောက်ရေးကိုလက်နက်တပ်ဆင်ပေးတာကပိုကောင်းပါတယ်လို့ယူကရိန်းသမ္မတဇာလင်စကီကဗီဒီယိုကနေတဆင့်ပြောကြားခဲ့ပြီးနောက်ထပ်စစ်လက်နက်ပစ္စည်းတွေကိုထောက်ပံ့ဖို့အကူအညီထောင်းခဲ့ပါတယ်။အဒီနောက်သမ္မတဘိုင်ဒန်အနေနဲ့ရဟယင်တွေအပါအဝင်စစ်လက်နက်ပစ္စည်းတွေထောက်ပံ့ဖို့သဘောတူညီချက်ထွက်ပေါ်လာတာပါသမ္မတဘိုင်ဒန်ရဲ့ပြောဆိုချက်ထွက်ပေါ်လာတဲ့တရက်ထဲမှာပဲနေတိုးအဖွဲ့ဝင်ပိုလန်လစ်သူရေးနီးယားလက်တီဗာနဲ့အက်စတိုးနီးယားနိုင်ငံတွေကသမ္မတတွေဟာယူကရိန်းမြို့တော်ကီယက်ကိုယထားနဲ့သွားပြီးယူကရိန်းသမ္မတဇာလင်စကီကိုအားပေးခဲ့ပါတယ်ရုရှားယူကရိန်းစစ်ပွဲကြောင့်ဖွံ့ဖြိုးဆဲနိုင်ငံတွေမှာပြင်းထန်တဲ့မုန်တိုင်းတိုက်ခိုက်ခံရသလိုထိခိုက်ဆုံးရှုံးပြီးစီးပွားရေးပျက်စီးမဲ့အန္တရာယ်တွေရှိနေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ကဗိုလ်တော်ဦးနှင်းမှပြောဆိုလိုက်ပါတယ်
။ As many as 1.7 billion people, one third of whom are already living in poverty.
လူဦးရေတန်း 1,900 ကျော်ဟာအစားအစာလောင်စာဆီနဲ့ငွေကြေးစနစ်တွေမလုံလောက်မှုထိခိုက်ပျက်စီးမှုနဲ့ကြုံရနိုင်ပါတယ်။အဲ့ဒီလူဦးရေရဲ့သုံးပုံတစ်ပုံဟာဆင်းရဲမွဲတေမှုအမှတ်မြင့်အောက်မှာရောက်ရှိနေပြီးသားဖြစ်ပါတယ်။အခုအခါမှာပိုပြီးတော့ဆင်းရဲငတ်မွတ်မှုတွေနဲ့ကြုံရမှာဖြစ်ပါတယ်လို့အတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကကမ္ဘာပဋိပက္ခတုံ့ပြန်ဆောင်ရွက်ရေးအဖွဲ့ရဲ့အစီရင်ခံစာစတင်ထုတ်ပြန်တဲ့ပွဲမှာသတင်းတောက်တွေကိုပြောဆိုခဲ့တာပါ။ကမ္ဘာအစီရင်စိုးနိုင်ငံတွေအပါအဝင်နိုင်ငံပေါင်း36နိုင်ငံဟာသူတို့ဂျုံတင်သွင်းမှုရဲ့တဝက်ကျော်ကိုရုရှားနဲ့ယူကရိန်းကဂျုံကိုမိခိုအားထားနေရတာဖြစ်ပါတယ်ဇန်နဝါရီလနဲ့နိုင်စာရင်အခုအချိန်မှာဂျုံစေးနှုန်းက30ရာခိုင်နှုန်းကျော်တက်သွားပြီဖြစ်ပါတယ်ရုရှားသမ္မတပူတင်ရဲ့စစ်အသုံးစရိတ်တွေကိုဖျက်တောက်နိုင်ဖို့လောင်စာဆီတင်သွင်းမှုတွေကိုပိတ်ပင်အရေးယူခဲ့ပြီးနောက်လောင်စာဆီဈေးတွေဟာလည်းနှစ်ဆတက်သွားခဲ့ပါတယ်စစ်ပွဲဟာဆိုးနေတဲ့အခြေအနေကိုပိုဆိုးသွားစေပါတယ်ကိုယ်စင်းနှုန်းတွေတက်သွားတဲ့အတွက်ငတ်မှုမှုဟာရထိုးထက်မှုဒဏ်တွေကိုခံကြရမှာပါအထူးသဖြင့်တော့ကလေးသူငယ်တွေဖြစ်တယ်လို့အတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောဆိုခဲ့ပါတယ်။ရုရှားကျူးကျော်တိုက်ခိုက်ခံရတဲ့ယူကရိန်းမှာဘာသာရေးနဲ့ယဉ်ကျေးမှုဆိုင်ရာရှေးဟောင်းအဆောက်အဦအနည်းဆုံး68ခုပျက်စီးသွားခဲ့တယ်။ဒါမှမဟုတ်ဖျက်ဆီးခံရတယ်လို့ကုလသမဂ္ဂယဉ်ကျေးမှုဌာနကြီးဖြစ်တဲ့ UNESCO ကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။ရုရှားကဘုံကျဲတိုက်ခိုက်တဲ့အတွက်ယူကရိန်းရဲ့ဒေသကြီး6ခုအတွင်းမှာရှိတဲ့ယူကရိန်းရဲ့အလက်ခေအစောပိုင်းကာလကနေဆိုဗီယက်ကာလဘီတုကာလက်ရာတွေအထိရှေးဟောင်းယဉ်ကျေးမှုအစအဦးတွေထိခိုက်ပျက်စီးခဲ့တယ်လို့ UNESCO အဖွဲ့ကြီးရဲ့ကမ္ဘာရှေးဟောင်းအမွေအနှစ်ဌာနညွှန်ကြားရေးမှူးလက်ဇာရီအဆိုမိုကပြောကြားခဲ့ပါတယ်။ယူကရိန်းရဲ့အရှိတ်အချက်မှာတိုက်ပွဲတွေပြင်းထန်နေတဲ့အတွက်သွားလို့မရသေးပဲအခြားနေရာတွေကိုသာသွားရောက်မှတ်တမ်းယူလို့ရတာကြောင့်ပျက်စီးဆုံးရှုံးတဲ့ယဉ်ကျေးမှုအမွေအနှစ်တွေပိုတိုးလာနိုင်သေးတယ်လို့ညွှန်ကြားရေးမှူးအဆိုမိုကပြောဆိုခဲ့ပါတယ်။ရှေးဟောင်းယဉ်ကျေးမှုအမွေအနှစ်ဖြစ် UNESCO ရဲ့သင်္ကေတပုံပါတဲ့အစအဦးတွေကိုပြစ်မှတ်ထားတိုက်ခိုက်တာဟာနိုင်ငံတကာဥပဒေတွေကိုချိုးဖောက်တာဖြစ်ပြီးစစ်ရာဇဝေးမှုအဖြစ်မှတ်ယူနိုင်တယ်လို့ရှေးဟောင်းအမွေနဲ့ညွှန်ကြားရေးမှူးချုပ်အဆိုမိုကသတိပေးပြောဆိုပါတယ်။တရုတ်အနေနဲ့သူ့ရဲ့ဩဇာကိုအတုံးပြုပြီးရုရှား-ယူကရိန်းကိုကျူးကျော်တိုက်ခိုက်နေတဲ့စစ်ပွဲကိုအဆုံးသတ်အောင်လှုံ့ဆော်သင့်တယ်လို့အမေရိကန်ဗန္ဒာရေးဝန်ကြီးဂျန်နက်ယယ်လင်ကဗုဒ္ဓဟူးနေ့ကပြောဆိုလိုက်ပြီးအဲ့ဒီလိုမလုံဆောင်ပါကတရုတ်အနေနဲ့ရုရှားစစ်ပွဲကိုစတင်တဲ့အမေရိကန်အပါအဝင်မဟာမိတ်တွေနဲ့စီးပွားရေးအရာဆက်ဆံရေးထိခိုက်လိမ့်မယ်လို့တတိပေးပြောဆိုလိုက်ပါတယ်။တကမ္ဘာလုံးကတရုတ်ပေါ်ထားတဲ့သဘောထားနဲ့စီးပွားရေးအရာဆက်လက်ပြီးရောနှောပေါင်းစပ်မှုဟာအားလုံးကရုရှားနဲ့ပတ်သက်ပြီးတုံ့ပြန်လုံဆောင်ဖို့ချမှတ်ထားတာတွေအပေါ်တရုတ်ရဲ့တုံ့ပြန်မှုအပေါ်မှာမူတည်နေတယ်လို့အမေရိကန်ဗန္ဒာရေးဝန်ကြီးကပြောဆိုခဲ့ပါတယ်။အခုလိုအမေရိကန်ဗန္ဒာရေးဝန်ကြီးရဲ့ပြောကြားချက်အပေါ်တရုတ်အစိုးရရဲ့တုံ့ပြန်ပြောဆိုချက်ယုတ်တိရက်ထွက်ပေါ်လာခြင်းမရှိသေးပါဘူး